ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ချာစာအပြန်အလှန်ပို့ဆက်သွယ်ခဲ့ကြောင်းထောက်လှမ်းရေးသတင်းတွေရရှိထားတယ်လို့အမေရိကန်မျိုးသားလွန်ကျွန်းအကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခီယာဘီကဗုဒ္ဓဟူးနေ့မှာပြောပါတယ်ရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂူနဲ့ရဲ့မြောက်ကိုရီးယားခီးစင်အပြီးမှာနှစ်နိုင်ငံထိပ်သီးခေါင်းဆောင်တွေဒီလိုစာပေးပို့ခဲ့ကြတာလို့ပြောပါတယ်ဒီစာရီကအပေါ်ယံမြင်နိုင်တဲ့အနေအထားပဲဖြစ်ပြီးတကယ်နောက်ွယ်မှာရုရှားနဲ့မြောက်ကိုရီးယားကြားလက်နက်ရောင်းချမှုဆိုင်ရာဆွေးနွေးမှုတွေကရှစ်တိုးလာနေတယ်လို့လည်း KGB ကပြောပါတယ်။ရှိုဂူရဲ့ခီးစဉ်အပြီးမှာရုရှားအရာရှိကြီးတွေပါတဲ့နောက်ထပ်အဖွဲ့အဖွဲ့ဟာမြောက်ကိုရီးယားနဲ့ရုရှားကြားအလားအလာရှိတဲ့လက်နက်သဘောတူညီချက်တွေအကြောင်းဆွေးနွေးဖို့အတွက်ပြုံရန်ကိုခီးဆက်ခဲ့ပါတယ်လို့လည်းပြောပါတယ်။ရုရှားအနေနဲ့သူ့ရဲ့စစ်လက်နက်ပစ္စည်းအင်အားကိုဖြည့်တင်းနိုင်ဖို့အမြောက်ကြီးတွေနဲ့တခြားအခြေခံစစ်ပစ္စည်းတွေလိုအပ်နေတယ်လို့လည်းသူကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေအနေနဲ့ဒီထောက်လှမ်းရေးသတင်းတွေဘလို့ရခဲ့တယ်ဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဖို့ကိုတော့ KGB ကညင်ပါတယ်။ယူကရိန်းကျူးကျော်စစ်အတွက်လိုအပ်နေတဲ့လက်နက်ခင်းတွေကိုမြောက်ကိုရီးယားစီကရယူဖို့ရုရှားကကြိုးစားနေတယ်လို့အမေရိကန်ယူဆနေချိန်မှာပဲအခုလိုခေါင်းဆောင်တွေစာပေးပို့တယ်ဆိုတဲ့ဖြစ်စဉ်ပေါ်ပေါက်လာတာဖြစ်ပါတယ်ရှင်။